မနက်ကမှ COVID-19 ရောဂါကူးစက်ခံထားသူအရေအတွက်6000ကျော်ကျော်နဲ့သေဆုံးသူ1500ကျော်သွားပြီဖြစ်ပါတယ်။လွန်ခဲ့တဲ့24နာရီတွင်လက်ကွဲနမူနာ 18,250 ကိုစစ်ဆေးခဲ့တာမှာရောဂါကူးစက်ခံထားသူ1145ယောက်ရှိတယ်လို့ကျန်းမာရေးနဲ့အောက်သားဝန်ကြီးဌာနကဒီနေ့နိုမာ12ရက်နေ့ည7နာရီမှာထုတ်ပြန်ထားပါတယ်။ဒါကြောင့်စုစုပေါင်းဗိုင်းရပ်ကူးစက်ခံသူအရေအတွက်ဟာ65,598ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့မှာဗိုင်းရပ်ကြောင့်နောက်ထပ်28ယောက်ထပ်မံသေဆုံးခဲ့တဲ့အတွက်စုစုပေါင်းသေဆုံးသူအရေအတွက်ဟာလဲ1508ယောက်ရှိသွားပြီဖြစ်ပါတယ်။ဒီနေ့သေဆုံးသူတွေက19ယောက်ကတော့ငိုရောဂါခံရှိသူတွေဖြစ်တယ်လို့ပြောပါရယ်။ဒါပြင်ဒီနေ့မှာဆေးရုံကဆင်းဝင်ရသူ1031ယောက်ရှိတဲ့အတွက်ရောဂါသက်သာပျောက်ကင်းသူဥယျာဉ်စုစုပေါင်းဟာလဲ4900ကျော်သွားပြီဖြစ်တယ်လို့ပြောပါရယ်။မနေ့ကတော့တခွဲတီပြူလူနာ1212ယောက်ရှိခဲ့ပြီးအိမ်ထဲမှာပြည်ပကပြန်လာပြီးတော့သွားလာခံသက်ထားရှိသူ4ယောက်ပါဝင်ပါရယ်။ဒီမှာရန်ကုန်တိုင်းက969ယောက်နဲ့အများဆုံးဖြစ်ပြီးတော့မန္တလေးတိုင်းက53ယောက်နဲ့ဒုတိယ၊ ERU တိုင်းက49ယောက်နဲ့တတိယအများဆုံးဖြစ်ခဲ့ပြီးတော့ပဲခူးတိုင်းနဲ့ရခိုင်ပြည်နယ်တွေက44ယောက်နဲ့သတို့ထအများဆုံးဖြစ်ခဲ့ပါတယ်ခင်ဗျာ။